န်သမရာရွေးကောက်ပွဲတုန်းကလူမှုကွန်ရက်တွေပေါ်မှာသတင်းမှားတွေပြန်ခဲ့တဲ့ကိစ္စကတော်တော်လေးကိုဝေဖန်စရာဖြစ်နေတယ်ကိုသားညုံဦးရဲ့
ဟုတ်တယ်ဗျအခုရွေးကောက်ခံသမရာဒေါ်နယ်ထရမ့်နဲ့သူ့ရဲ့ပြိုင်ပွဲဟီလာရီကလင်တန်တို့နဲ့ပတ်သက်လို့မဲပေးသူတွေဝေဝဝဖြစ်စေနိုင်တဲ့သတင်းမျိုးတွေနောက်ရွေးကောက်ပွဲပြီးသွားချိန်မဲရလဒ်တွေနဲ့ပတ်သက်လို့မမှမကန်သတင်းတွေကို Facebook တို့ Twitter တို့လိုမျိုးလူမှုကွန်ရက်တွေပေါ်မှာဆင့်ပွားဖြန့်ကျတာမျိုးနော် Google website မှာသတင်းရှာရင်သတင်းမှားတွေထွက်လာတာမျိုးတွေဖြစ်ခဲ့တာကိုမဆင်မြင်ဘူးရဲ့
ပိုယဟမင်းကြီး Francis က Donald Trump ကိုထောက်ခံတယ်လို့ပြောတဲ့ post မျိုးတွေနောက် Hillary Clinton ကိုထောက်ခံတဲ့ Hollywood Academy မင်းသား Denzel Washington က Donald Trump ကိုပြောင်းပြီးတော့ထောက်ခံပါတယ်လို့ပြောတဲ့ post အတူတွေကလူမှုကွန်ရက်တွေပေါ်မှာပေါ်လာပြီးတော့အချိန်တော်အတွင်းမှာကို like လုပ်ကြ comment ပေးကြတဆင့်မျှဝေ share လုပ်ကြတဲ့သူပေါင်းထောင်တောင်းနဲ့ဆီရှိခဲ့တယ်လေအဲဒါကြောင့်ဒါမျိုးသတင်းမှားတွေကိုဘာကြောင့်မတားနိုင်ရတယ်လဲဆိုပြီးတော့လူမှုကွန်ရက်တွေကိုဝေဖန်ကြတာပေါ့
လူမှုကွန်ရက်တွေမှာမဟုတ်ဘူးဗျသတင်းအချက်လက်တွေရှာပြီးတဲ့ Google website မှာဆိုလို့ရှိရင်လေရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့သတင်းရှာလို့ရှိရင်အပြေမှားတွေဖော်ပြတဲ့ website အတူတွေထွက်လာတယ်ဥပမာဆိုရင်ရွေးကောက်ပွဲရလဒ်တွေအပြစ်သက်မထွက်သေးဘဲနဲ့လူထောက်ခံမဲမှာ Donald Trump က Hillary Clinton နဲ့မဲပို့ရသွားပြီဆိုတာမျိုးသတင်းမှားတွေဖော်ပြတဲ့ website အတူတွေပေါ်လာတယ်တကယ်တမ်းကဒီကလင်တန်ကထရမ့်တဲ့လူထောက်ခံမင်းမှာအများကြီးပူတာရတာမဟုတ်လား
အမေရိကရွေးကောက်ပွဲကာလတခြားလူမှုကွန်ရက်တွေလူသုံးများတဲ့ website တွေမှာသတင်းမှားတွေပေါ်ထွက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကပြောကြဆွေးနွေးကြတော့ Facebook ကုမ္ပဏီရဲ့ CEO Mark Zuckerberg ကသူ့ရဲ့ Facebook စာမျက်နှာမှာ November 12ရက်နေ့တုန်းက post အရှိကြီးရေးပြီးတော့တင်တယ်လေအဓိကပြောထားတာကတော့ Facebook လူမှုကွန်ရက်ပေါ်မှာမြင်တွေ့ရတဲ့အကြောင်းအရာ99ရာခိုင်နှုန်းကမှန်ပါတယ်တဲ့သတင်းမှားတွေအတုအယောင်သတင်းတွေကတကယ်ကိုနည်းနည်းလေးပဲရှိတာပါတဲ့အဲ့လိုမျိုးအတုအယောင်သတင်းတွေကြောင့်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားဖို့ဆိုတာအတော်ကြီးကိုမဖြစ်နိုင်ပါဘူးလို့ဆိုပြီးတော့သူ့ရဲ့ Facebook လူမှုကွန်ရက်ကိုကာကွယ်ပြီးတော့ Mark Zuckerberg ကရေးပါတယ်နောက်ဒီသတင်းမှားတွေကြောင့်မလို့ရွေးကောက်ပွဲရလဒ်တွေတမျိုးတစ်ပုံဖြစ်ရတယ်လို့ပြောနေတာတွေဟာလည်းအတိအပယ်မရှိဘူးလို့နောက်ပိုင်းမှာထပ်ပြောတာတွေလည်းရှိပါတယ်
ဒါပေမဲ့တချို့ပညာရှင်တွေကတော့ရွေးကောက်ပွဲမဲဆွဲကာလမှာအတူယောင်သတင်းမှားတွေလူမှုကွန်ရက်တွေပေါ်မှာအများကြီးပြန့်နေတာကြောင့်မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာသိရောက်မှုတွေရှိခဲ့မှာသိကြတယ်လို့သုံးသပ်ကြတယ်ဗျ
Facebook ပေါ်မှာတွေ့ရတဲ့သတင်းတွေက99ရာခိုင်နှုန်းအမှန်ဖြစ်တယ်လို့ Mark Zuckerberg ပြောခဲ့တာနဲ့ပတ်သက်လို့ဒီပမာဏတကယ်မှန်နေမမှန်ဘူးဘယ်လိုပြောနိုင်တယ်လဲဆိုတာကို Australia နိုင်ငံ Griffith တက္ကသိုလ်ကသတင်းပညာနဲ့လူမှုကွန်ရက်ဆိုင်ရာပါမောက္ခ Mark Pearson ကဩစတြေးလျသတင်းဌာနတစ်ခုဖြစ်တဲ့ ABC သတင်းဌာနရဲ့စောင်းမတစ်ခုထဲမှာမေးခွန်းထုတ်ပါတယ်။နောက်ပြီးတော့ဒီလူမှုကွန်ရက်တုံးကြသူတော်တော်များများအတွက်ကဘယ်ဟာကသတင်းအမှန်လဲ၊ဘယ်ဟာကသတင်းမှားလဲဆိုတာခွဲခြားနိုင်ဖို့ခက်တယ်လို့သူကပြောထားပါတယ်
။ Queensland တက္ကသိုလ်ကသတင်းပညာနဲ့ကွန်ပျူတာသိပ္ပံဆိုင်ရာကတိကဒေါက်တာ Daniel Anders ကလည်းသတင်းမှားတွေဟာလူမှုကွန်ရက်တွေပေါ်မှာမကဘဲနဲ့ Internet တစ်ခုလုံးပေါ်မှာပြန့်နေတာကိုအဲဒီစောင်းမမှာပဲထုတ်ပြပါတယ်။အဲ့ဒါကြောင့်မလို့သတင်းထဏတွေကမဟုတ်ပဲအင်တာနက်ပေါ်မှာဖော်ပြတဲ့သတင်းတွေကိုမျက်စိမှိတ်ပြီးယုံကြဖို့သူကအကြံပြုပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ဒီ Washington Post သတင်းစာကြီးရဲ့စောင်းမတစ်ခုထဲမှာ Facebook အနေနဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တာဝန်ယူသင့်တယ်လို့ထောက်ပြထားတဲ့စောင်းမတစ်ခုလည်းရှိပါတယ်စောင်းမရှင် Haley Sukayama ရေးထားတဲ့စောင်းမတစ်ပုဒ်ပါ Facebook လူမှုကွန်ရက်ဟာပုံစံသစ်သတင်းမီဒီယာတစ်ခုအနေနဲ့လွှမ်းမိုးနိုင်ဖို့အားထုတ်လုပ်နေပေမဲ့သတင်းမီဒီယာကုမ္ပဏီတခုလိုမျိုးတာဝန်ယူဖို့အတွက်ကြတော့နောက်ဆုံးနေတယ်လို့သူကပြောပါတယ်။ Mark Zuckerberg ရဲ့ Facebook post ကိုအခြေခံပြီးတော့သူကတုံ့ပြန်ရေးတာပါ
။လူမှုကွန်ရက်တွေဟာအချက်လက်တွေတင်ပြတဲ့ website တွေမဟုတ်ဘူးလို့ညင်းလို့မရတော့ပါဘူးတဲ့။သတင်းမှားတွေပြတ်နေတဲ့ပြဿနာပေါ်လာတော့မှ Facebook ကလူတွေကြားစိတ်ဆက်ပြီးတဲ့ဒီပညာလုပ်ငန်းတခုသာဖြစ်တယ်လို့တာဝန်မဲ့ပြောလို့မရဘူးလို့ဆောင်းမရှင်ကပြောထားတယ်ဗျ။
သတင်းမှပြဿနာပေါ်လာပြီးတဲ့နောက်မှာတော့လူမှုကွန်ရက်တွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်တာမျိုးတော့ရှိပါတယ်ကိုသားညုံရဲ့ Facebook နဲ့ Google ဆိုလို့ရှိရင်သူတို့ website တွေမှာကြော်ညာထည့်တဲ့စနစ်ကိုအသုံးချပြီးတော့မှသတင်းမှားတွေဖော်ပြနေတဲ့ website တွေကိုတားဆီးနိုင်မဲ့မူဝါဒအသစ်ကိုပြောင်းလိုက်ပြီးလို့ November 14ရက်နေ့ကကြေညာခဲ့ကြပါတယ် Google နဲ့ Facebook website တွေပေါ်မှာကြော်ညာထည့်လို့ရအောင်လုပ်ထားတဲ့ Google AdSense နဲ့ Facebook Audience Network ဆိုတဲ့ program တွေရှိပါတယ်အဲ့ဒီ program တွေကိုသုံးပြီးတော့မှဒီသတင်းမှားတွေပြန့်အောင်လုပ်ကြတာလို့ဆိုထားတော့မမှန်ကန်တဲ့သတင်းအချက်အလက်တွေကိုအဲ့ဒီ program တွေကိုအသုံးချပြီးတော့ဖော်ပြလို့မရတော့အောင်လို့ကုမ္ပဏီတစ်ခုလုံးကကန့်သက်ချက်တွေလုပ်လိုက်တာပါ။နောက်သတင်းမှားတွေဖော်ပြနေတဲ့ website တွေကိုလည်းပိတ်ပင်လိုက်ပြီးလို့ကြေညာခဲ့တယ်ကိုသားညုံရဲ့
။အဲ့ဒီလို Google နဲ့ Facebook တို့ကကန့်သက်ချက်တွေထုတ်လိုက်ပြီးနောက်တည့်ရဲ့ November 15ရက်နေ့မှာပဲ Twitter mini blog လူမှုကွန်ရက်ကလည်းမမှန်ကန်တဲ့အကြောင်းတွေ online ပေါ်မှာစော်ကားမော်ကားရေးသားချက်တွေကိုတားဆီးနိုင်ဖို့ကန့်သက်ချက်တွေထုတ်ပြန်ခဲ့တယ်မဆင်မြင်ဘူး။ဒီစော်ကားနိုင်ခြင်းတဲ့အသုံးနှုန်းတွေဖော်ပြချက်တွေပါတာနဲ့အဲ့ဒီအရေးသားတွေကိုမဖော်ပြအောင်လုပ်နိုင်တဲ့ option တစ်ခုထည့်လိုက်တယ်လို့မမှန်မကန်ဖော်ပြမှုတွေမလုပ်နိုင်အောင်လည်းကန့်သက်လိုက်တာဗျ
။ တဲ့မားတွေကိုအွန်လိုင်းပေါ်မှာမပြအောင်လို့လူမှုကွန်ရက်တွေကအဲ့လိုမျိုးအရေးယူဆောင်ရွက်မှုတွေလုပ်လာပေမဲ့ဒီလောက်လောက်ယုံနဲ့ထိရောက်ပါမလားဆိုပြီးတော့မေးခွန်းထုတ်တဲ့သူတွေလည်းရှိပါတယ်။တဲ့လွတ်လပ်ခွင့်ကြောင့်လူမှုကွန်ရက်တွေပေါ်မှာတင်နာတွေကိုဆန်ဆန်မဖြတ်ပေမဲ့အခုလိုမျိုးအတုအယောင်တဲ့တွေကိုဖော်ပြလို့မရအောင်လို့ပိတ်ပင်လိုက်တာကတော့ထူးတယ်လို့ပြောရမှာပါ။အဲ့လိုလုပ်ဖို့အတွက်လည်းသူတို့ကုမ္ပဏီအပေါ်တော်တော်လေးထောက်ပြဝေဖန်ခံခဲ့ရတာကို
အခုလိုလုပ်တာကသုံးသူတွေကိုတကယ်ပဲအကောက်ွယ်ပြီးမပြီးဆိုတာတဲ့လူမှုကွန်ရက်တွေရဲ့အစွမ်းဘလောက်ထက်တယ်လဲဆိုတာကိုမိမောင်ထိုးပြတယ်လို့တော့ဖြစ်ခဲ့တယ်ဗျ။အထူးဖြစ်ဒီသတင်းပြန့်နှံ့နိုင်တဲ့ဂျာဂန်တွေထဲမှာလူမှုကွန်ရက်တွေဟာအထူးအောက်ဆုံးဖြစ်တယ်ဆိုတာကိုပို့ပြီးတော့ပေါ်လွင်ခဲ့တယ်လို့ Wall Street Journal ရဲ့သတင်းဆောင်မတစ်ခုမှပြောထားသေးတယ်မဆင်မြင်မွေ
။မဟုတ်မမှန်သတင်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖြန့်ဝေခြင်းတဲ့တွေအတွက်လူမှုကွန်ရက်တွေဟာတကယ်နေရာကောင်းတစ်ခုဖြစ်နေရတဲ့အဓိကအကြောင်းကတော့ဒီသတင်းလွတ်လပ်ခွင့်ဆိုတာကိုလူမှုကွန်ရက် website တွေကရှေ့တန်းတင်အခွင့်အရေးပေးထားတာကိုကိုသားညုံရဲ
့အဲ့ဒါကြောင့်လဲသတင်းမှားတွေကိုပိတ်ပင်နိုင်အောင်လုပ်တဲ့နေရာမှာသတင်းစင်စာဖြတ်တယ်ဆိုတာမျိုးမဖြစ်အောင်လူမှုကွန်ရက်တွေဘက်ကအတော်လေးသတိထားလုပ်ဖို့လိုတာကိုသူကလည်းထောက်ပြကြပါတယ
်။လူမှုကွန်ရက်တွေဆိုတာကဒီ internet online ပေါ်မှာလူတွေတယောက်နဲ့တယောက်ကြားမှာချိတ်ဆက်ဆက်သွယ်ပေးတဲ့ website တွေပဲဖြစ်တယ်လို့ပြောလို့မရတော့ပါဘူး။ကိုပြောပြခြင်းတဲ့အကြောင်းအရာတွေကိုအချိန်တိုရင်းမှာတကဘာလုံးစီကိုပြန့်သွားအောင်လုပ်ပေးနိုင်တဲ့နေရာတွေဖြစ်နေပြီဆိုတော့လူမှုကွန်ရက် website တွေအနေနဲ့စိုးကျိုးတွေမဖြစ်အောင်လို့တာဝန်ယူဖို့လိုတယ်လို့လူမှုကွန်ရက်တုံးတဲ့သူတွေဘက်ကလည်းတာဝန်တိတိနဲ့တုံးနိုင်ဖို့လိုမယ်ထင်ပါတယ်ရှင်။